အာဖဂန်နစ္စတန်နိုင်ငံမှာရှိကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့နိုင်ငံအတွင်းကနေချက်ချင်းထွက်ခွာကြဖို့အမေရိကန်တန်ယုံကကြာသာပတေးတွေကတိုက်တွန်းလိုက်ပါတယ်။တာလီဘန်တပ်ဖွဲ့တွေအနေနဲ့မြို့တော်ကာဘူအနီးကမဟာဗျူဟာမြောက်မြို့ကြီးတစ်မြို့ကိုသိမ်းပိုက်ခဲ့ပြီးနောက်အခုလိုတိုက်တွန်းလိုက်တာပါ။တန်ယုံဝင်တွန်းတွေထွက်ခွာနိုင်အောင်အကူအညီပေးဖို့တပ်တွေဆီလွတ်ထားတယ်လို့လည်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရနက်ပရိုက်ကပြောပါတယ
်။ Accordingly,We are further reducing our civilian footprint in Kabul in light of the evolving security situation.
လုံခြုံရေးအခြေအနေရကာဘူးမြို့တော်မှာအရသာအရေးအတွက်ရှင်းချထားတာဖြစ်ပါတယ်။မကြာခင်သတင်းပတ်တွေအတွင်းတန်ယုံမှာလည်းအဓိကလိုအပ်တဲ့ဝန်ထမ်းလောက်ပဲထားရှိဖို့စီစဉ်ထားပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကကြာသာပတေးနေ့ Washington DC သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ငွေကြေးရေးအခက်အခဲနဲ့တခြားအကြောင်းတွေကြောင့်အာဖဂန်နစ္စတန်နိုင်ငံအတွင်းကထွက်ခွာဖို့အခက်အခဲရှိတဲ့အမေရိကန်နိုင်ငံသားတွေကိုလည်းအကူအညီပေးဖို့အမေရိကန်တန်ယုံကကမ်းလှမ်းထားပါတယ်။တစ်ချိန်တည်းမှာပဲလုံခြုံရေးအခြေအနေတွေနဲ့တန်ယုံဝန်ထမ်းအရေးအတွက်ရှင်းချထားတဲ့အတွက်ကြောင့်ကာဘူးမြို့တော်မှာတော့အကူအညီပေးဖို့အကန့်အသတ်တွေရှိနေတယ်လို့လည်းသတိပေးထားပါတယ်။ကာဘူးမြို့တော်မှာအကြမ်းဖက်မှုတွေတိုးလာနေတာကြောင့်အမေရိကန်အစိုးရဝန်ထမ်းတွေဖြစ်နိုင်ရင်တန်ယုံအပြင်မှာသာအလုပ်လုပ်ကြဖို့လည်းပြီးခဲ့တဲ့ဧပြီလ24ရက်နေ့မှာပဲညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။